အမေရိကန်သမ္မတဘာရက်အိုဘားမားကသူ့သမ္မတတက်တန်းအတွင်းအဆိုးဝါးဆုံးမှာရည်မှုကတော့2012ခုနှစ်မှာလီဗျားခေါင်းဆောင်မိုဟာမက်ဂရာဖီကိုနေတိုးခေါင်းဆောင်နဲ့နိုင်ငံတကာတပ်ဖွဲ့တွေကဖြုတ်ချလိုက်ပြီးတဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့အခြေအနေတွေကိုကြိုတင်ပြင်ဆင်မှတ်ခဲ့တဲ့အတွက်တိုင်းပြည်ဗျံပရာဖြစ်ကြံခဲ့တဲ့ကိစ္စဖြစ်တယ်လို့ပြောကြားလိုက်ပါတယ်။သူတာဝန်ထမ်းဆောင်ခဲ့တဲ့သမ္မတတက်တန်းနှစ်ခုအတွင်းဖြစ်ပျက်ခဲ့တဲ့အကောင့်အဆိုးတွေကို Fox သတင်းဌာနကသတင်းတောက် Chris Wallace နဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းပြောကြားလိုက်တာဖြစ်ပြီးဂရာဖီအာနာရှင်အစိုးရလက်ထက်ကနေလီဗျားပြည်သူတွေကိုအကာအကွယ်ပေးဖို့အတွက်တိုင်းပြည်အတွင်းဂျာဝင်ဆောင်ရွက်ခဲ့မှုဟာမှန်ကန်တဲ့လို့ရဖြစ်တယ်လို့လည်းသမ္မတဥပမာကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေကလေကြောင်းတိုက်ခတ်မှုတွေပြုလုပ်ပြီးလက်အတန်းကြာမှာလစ်ပြားကောင်းဆောင်ကိုတပ်ဖြတ်နိုင်ခဲ့ပြီးတဲ့နောက်အရှေ့လက်ပိုင်းအတွင်းမှာတရှိတဲ့လစ်ပြားနိုင်ငံဟာအခုအချိန်ထိကစင်ကလျားဖြစ်ကြံနေခဲ့တာပါ။လစ်ပြားနိုင်ငံရဲ့လက်ရှိအခြေအနေဟာရှုပ်ထွေးပွေလီနေတဲ့တိုင်းပြည်အဖြစ်ရှုပ်မြင်ကြောင်းပြောကြားလိုက်ပြီးပြည်ထောင်ချုပ်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာလည်းလစ်ပြားစစ်ဆင်ရေးအပြီးတခြားကိစ္စရပ်တွေဘက်ကိုအာရုံပြောင်းသွားတယ်လို့ Atlantic Magazine နဲ့ပြုလုပ်တဲ့တခြားမေးမြန်းခန်းတစ်ခုမှာသမ္မတဥပမာကပြောကြားပါတယ်။ပြင်သစ်သမ္မတဟောင်းနီကိုလာစာကူဇီအနေနဲ့လည်းကရာဖီဖြုတ်ချပြီးနောက်မှာလစ်ပြားအရေးကိုမှားယွင်းစွာစီမံခန့်ခွဲခဲ့တယ်လို့သမ္မတဥပမာကပြစ်တင်ပြောကြားလိုက်ပါတယ်။